ဖန်စီထိမ့်သိမ်းခံနေရသူတွေနဲ့ပတ်သက်ပြီးမိသားစုဝင်တွေအဓိကစိုးရိမ်နေရတာကတော့သတင်းအစနာမရဘဲပျောက်နေခြင်းပဲဖြစ်ပါတယ်။ဩဂုတ်လ24ရက်နေ့ကမြို့တော်ခမ်းမရှိမှာအဖမ်းခံသွားရတဲ့အသက်62နှစ်ရှိပြီဖြစ်တဲ့ဒေါ်ဆန်းဆန်းမြင့်ရဲ့သမီးမက်ခင်ခင်ကျော်ကအခုလိုပြောပါတယ်
။ဟိုကျမ်းမာကြီးကမကောင်းအဲ့ဒီ24ရက်နေ့မတိုင်23ရက်ညမှာကျွန်တော်တို့အိမ်ကိုပေါ်တော့ဒီထောက်လိုင်းကြီးတွေနဲ့ဒီရဘော့တိုင်နဲ့လာပြီးတော့ခြင်ကြော့ကိုလာတက်ချာပြီးကျွန်တော်တို့ပေါ်တော့အိမ်ကျမညမအခန်းကြီးပဲဆိုတော့တော့ကြိုင်ရိုက်ဖြတ်သွားတယ်။ကျမတို့ညလုံးအရှာခံရတယ်ပေါ့နော်အရှာခံတော့ကျမတို့အမေညလုံးမအိပ်ရအောင်မအိပ်ရတယ်မနဲ့လဲကြတော့ဒီပေါ့နော်ဒီဆနပြဖို့အတွက်ကိုသွားတဲ့ခါ तू ကအဲ့ဒီမတိုင်ခင်၃ရက်ခါသူအချားနေတာဝိဖြစ်နေတာဆိုတော့ကျမအခုလိုရိုက်နှက်ပြီးရောသူတို့တွေကမတရားရိုက်နှက်ပြီးတော့ခါကားဖို့အတင်းခေါ်ရတယ်နောက်စစ်ကြောလေးမှဝင်နေချင်းကျမအမေတို့ကျမအရန်ဆိုးနေတယ်လေသူတို့တွေကဘာလို့ပြောအခုတော့မှလူမြင်ကွင်းမှာတော့မှမရန်ရက်ဆက်ဆိုတော့လုတ်တယ်ဆိုတော့ကျမတို့ကဘာပြောကျမအမေရန်ဆိုးနေတယ်အခုချိန်ကြီးဘာပဲရောက်နေလို့တင်းဘာတင်းမှလည်းကျွန်တော်မချား
ဒေါ်ဆန်းဆန်းမြင့်ရဲ့တမီးမခင်ခင်ကျော်ပြောပြသွားတာပါမျက်မြင်သက်သေတွေရဲ့ပြောပြချက်အရဒေါ်ဆန်းဆန်းမြင့်နဲ့တကွဆန္နာပြသူ20ကျော်30လောက်ကိုအရက်ဝတ်ထားသူတွေကလက်ချင်းချိတ်ပြီးဝိုင်းဝန်းဖမ်းဆီးသွားတယ်လို့ဆိုပါတယ်အဲ့ဒါလို့ဖမ်းရမှာလဲအကြမ်းဖက်မှုတွေရှိတယ်လို့လည်းပြောကြပါတယ်ဒေါ်ဆန်းဆန်းမြင့်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကကုံစင်းလုံးကြဆင်းရဲအတွက်တနည်းစေးရှိဆန္ဒပြပွဲမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်ဆန္ဒပြပွဲအပြီးတင်းရှောင်ခဲ့တာကြောင့်အာဏာပိုင်တွေကဒေါ်ဆန်းဆန်းမြင့်ရဲ့တမီနောက်ဦးဖြစ်သူမတ်ကြည်ကျူဆန်းကိုလာရောက်ခေါ်ယူသွားပြီး၄ရက်ကြာစစ်ဆေးမင်းမြန်းမှုတွေပြုလုပ်ခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီအချိန်ကမတ်ကြည်ကျူဆန်းဟာကိုဝင်နဲ့ဖြစ်တယ်လို့မက်ခင်ခင်ကျော်ကပြောပြပါတယ်
โอเคအခုလက်ရှိအခြေအနေရပါလေအဲဒေါ်ဆန်းဆန်းမြင့်နဲ့ပတ်သက်ပြီးတော့အခုစုံစမ်းလို့လည်းမရဘူးဆိုပြီးねကျွန်တော်သတင်းတွေကြားနေရတာကြိုက်ကဆန်စစ်တော်ရေးစခန်းမှာထားတယ်ဆိုပြီးတော့ပြောသွား
တယ်ဆိုတာနဲ့ကြားတယ်သတင်းကြားတယ်ဒါပေမဲ့ဟိုပေါ့နော်စပြီးတော့ဖမ်းတယ်သတင်းကြားတာပေါ့ဒါနဲ့ဟိုဘလို့တဆင့်ကြားတာပေါ့နော်တခြားလူတွေစုံစမ်းလာကြလုံးဝမသိရပါနဲ့အဲဒီကျမသိတဲ့နေရာတော့ကြိုက်ကဆန်လောက်ပဲသိတာပေါ့နော်ဒါပေမဲ့ confirm ဆိုတော့နောက်ခေါက်လောက်မှ double confirm ဖြစ်မှာပေါ့နော်ဆိုတော့အဲ့တော့ပဲကျွန်တော်တို့ကြားထားတာပေါ့သူရဲ့ကျမ်းမရဲ့အချင်းကြီးဘလို့ရှိတယ်ဆိုတော့လုံးဝခြုံစမ်းလို့မရဘူးဖြစ်နေ
နောက်တစ်ခုကအခုကြိုက်ကစံကွင်းမှာဒီဟိုအစာငတ်ခံဆန္ဒပြနေတယ်ဆိုပြီးတော့လေသတင်းတွေကြားနေရတယ်လေ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါကိုလည်းပတ်သက်ပြီးတော့ပါကြားလဲခင်ဗ
ျကျွန်တော်တို့အဲ့ဒီကြားထားတာတော့ဖန်ခံတဲ့လူတွေကဒီအထဲထဲမှာပေါ့နော်ထပ်ပြီးတော့ဒီကုံစင်းလုံးကြားဖို့အတွက်ဒီ73စီတွေဟာအတွက်ကိုဆက်ပြီးအစာငတ်ခံဆန္ဒပြတယ်ဆိုပြီးကျွန်တော်တို့ကြားထားပါရှင
်ဒေါ်ဆန်းဆန်းမြင့်ရဲ့တမီးမခင်ခင်ကျော်ပြောပြသွားတာပါ။ဩဂုတ်လ24ရက်နေ့ကအဖမ်းခံရသူနောက်ဦးဖြစ်တဲ့မခင်ဆန်းဦးရဲ့ခင်မွန်းတဲ့ကိုဝင်းခိုင်ကလည်းအဖမ်းခံရသူသူ့အမျိုးသမီးဟာဘယ်နိုင်ငံရေးပါတီနဲ့မှပတ်သက်မှုရှိသူမဟုတ်ပဲလက်တွေ့ခံစားနေရတဲ့ခါးသီးတဲ့ဘဝအခြေအနေတွေကြောင့်အခုလိုဆန္ဒပြခြင်းဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့အခုရန်ကုန်တိုင်းမရန်ကုန်မြို့နယ်6ရပ်ကွက်မှာအခုကျွန်တော်တို့အာဏာပိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကြောက်မြင့်နေတာကုန်မြတ်ဥပိုင်နဲ့တတိယဥပိုင်းနေရနေပြီကျွန်တော်အင်ချန်မျိုးမတရားဖြတ်သိမ်းပါတယ်အဲ့လိုဖြတ်တဲ့အခါမှာကျွန်တော်တို့အင်ချန်မျိုးအကုန်လုံးတိုင်အင်ဒီယားဆာအာနာဝင်ဖွဲ့စည်းနေအယောက်ပေါင်း100ကျော်လောက်ပေါ့နော်သူကနေပြီးတော့ဖြတ်ပြီးတော့ကျွန်တော်တို့အင်မျိုးလမ်းမကိုလာပုံပါတယ်လမ်းမကြီးမှာပုံထားတဲ့အခါကျတော့ကျွန်တော်တို့ကြီးကရပိုင်ခွင့်နဲ့ရန်ဆုံးရှုံးပါတယ်ကျွန်တော်တို့လည်းရော်ချင်းမပေးမပေးပြန်ကျွန်တော်တို့ကဘလိုင်းအဖြတ်ခံရတာပါအဲ့လိုဖြတ်ခံရတော့ကျွန်တော်တို့ကြီးအာနာဝင်ဖွဲ့စည်းကိုအစင်းစင်ကျွန်တော်တို့ရှိဘက်ကနေစား
တယ်အဲ့ဒါဘယ်တော့မှလဲခင်ဗျ
ာဟုတ်ကဲ့အဲ့ဒါအခု2004ခုနှစ်မှာပါအဲ့လိုဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ရကဘယ်သူမှလည်းဘယ်သူမှလည်းအားကိုးလို့မရနိုင်ငံတော်အကြီးအကဲတွေကျွန်တော်တို့အထက်ဆက်ပြင်ပြတဲ့ခါမှာဘယ်သူမှလည်းလာပြီးတော့အရေးတကြီးတူနဲ့လာပြီးဆောင်ရွက်ပေးခြင်းနဲ့မရှိပါဘူးခင်ဗျကျွန်တော်ရင်ထဲမှာခံစားရတဲ့ဟာကိုနိုင်ငံတော်အကြီးအကဲတွေကိုတိုက်ရိုက်တင်ပြခြင်းနဲ့တင်ပြခြင်းနဲ့ဟိုကဘယ်လိုလမ်းကြောင်းတွေမှဝင်လို့မရဘူးခြေနေဖြစ်နေအဲ့ကြောင့်ကျွန်တော်တို့ကဒီဖွဲ့တွေရနေဒီဖွဲ့တွေရနေပြီးတော့တစ်ဆင့်ကျွန်တော်တို့ကဝင်ရခြင်းဖြစ်ပါတယ
်ကိုဝင်းခိုင်ပြောပြသွားတာပါဆန္ဒပြနေခြင်းမှာကိုဝင်းခိုင်ဟာမက်ကင်ဆန်ဦးတို့အမျိုးသမီးအဖွဲ့အနီးမှာရှိမနေတာကြောင့်ဝိုင်းဝန်းဖန်းစည်းတာမခံလိုက်ရခြင်းဖြစ်တယ်လို့ဆိုပါတယ်မကင်ဆန်းဦးနဲ့အတူမရန်ကုန်းမှာအိမ်အဖြတ်ခံသူတခြား6ဦးလည်းပါဝင်တယ်လို့ပြောပါတယ်အိမ်ကြီးနားချင်းကဘယ်နှယောက်ပါသွားလဲ6ယ
ောက်ပါခင်ဗျ
အမျိုးသမီးပဲလားကိုတော့
အဲအမျိုးသမီးနာမည်တရားကိုကျွန်တော်ပြောပြပါမယ်ဘေးသိင်းရဲမကင်ဆန်းဦးရဲမဆိုင်ထွေးရဲမတင်စားရဲကျွန်တော်အမျိုးသားထဲမှာဆိုရင်တော့ကိုမြင့်နိုင်ဦးလူ
ကြီးအရင်တက်ခံတဲ့လူကြီးကဒီပွဲမှာလာပြီးတော့ဝင်ပြီးဆန္ဒပြကြတာပေါ့နော
်ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဒီဖန်ခံထားတဲ့လူကြီးအကုန်လုံးကဘာသတင်းမှမကြားရသေးဘူးပေါ့
ဟုတ်ကဲ့ခင်ဗျဘာသတင်းမှမကြားပါဘူးခင်ဗျကျွန်တော်တို့အိမ်တွေကျွန်တော်အဆက်အသွယ်နဲ့လာမလားလို့ဆောင်းရဆောင်းတော့အခုတပတ်တောင်ပြေးသွားပြီခင်ဗျကျွန်တော်တို့ဘာမှလည်းအဆက်အသွယ်မရကျွန်တော်တို့ကစိုးရိမ်နေပါခင်ဗျ
ကိုဝင်းခိုင်ပြောပြသွားတာပါ။ဩဂုတ်လ24ရက်နေ့ကအဖမ်းခံသူတွေနဲ့ပတ်သက်ပြီးအဖမ်းခံသူအရေးအတွက်အတိအကျကိုလည်းစုံစမ်းလို့မရဖြစ်နေပါဗျ။မျက်မြင်သက်သေတချို့က20ခန့်ရှိတယ်လို့ပြောကြပေမဲ့တချို့ကလည်း30ကျော်တယ်လို့ဆိုပါတယ်။မိသားစုဝင်တွေကတော့ဘယ်သူဘယ်ဝါမှန်းမသိတဲ့အရက်ဝတ်နဲ့သူတွေကဖမ်းပြီးဘယ်မှာဖမ်းတာမှမသိဘာသတင်းမှလည်းမကြားရတာကြောင့်အထူးစိုးရိမ်နေပါတယ်လို့ပြောဆိုကြပါတယ်။ဒေါ်ဆန်းဆန်းမြင့်ရဲ့တမီးမက်ခင်ငင်ကျော်ကအာဏာပိုင်တွေကိုအခုလိုမေးခွန်းထုတ်သွားပါတယ်
။ပြည်သူတွေကသူတို့ငတ်နေတယ်တကယ်လည်းငတ်နေပါတယ်။ငတ်နေတဲ့ဟာကိုငတ်နေပါတယ်လို့ပြောခွင့်မရှိတဲ့ဟာတော့အင်မတန်လူခွေရှုံးရှုံးနေလေ။တကယ်လည်းလူတွေကအရင်ငတ်ပြက်ဒုက္ခရောက်နေတဲ့ဟာကိုသူတို့တွေပြောခွင့်မရှိဘူးဆိုတော့ဒီနိုင်ငံဟာဒီမိုကရေစီဥတည်နေပါတယ်ဆိုကျွန်တော်ဒီပေါ့နော်အာဆီယံနေသူကဘာတွေကိုကြော်ညာရဲဆိုတာသူတို့ကဒါအလကားဖြစ်နေပေါ့ကဒီမျိုးတော်ခမ်းမှာမျိုးလေကောင်းဒဲမာတော်မှာဒီလောက်အကျန်းဖက်မှုလုပ်ရဲတယ်ဆိုရင်ကျွန်တော်ရှေ့လျှောက်ကျွန်တော်နိုင်ငံကြီးကဘာဖြစ်သွားနိုင်လဲ
မက်ခင်ခင်ကျော်ပြောပြသွားတာပါခင်ဗျာ